တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကြောင့်နောက်ထပ်83ယောက်သေဆုံးခဲ့တဲ့အတွက်ဒီကနေ့ဇာတာပိုင်းနေ့မှာသေဆုံးသူဟာ963ယောက်ရှိသွားပြီလို့တရုတ်ကျန်းမာရေးတာဝန်ရှိသူတွေကပြောပါရယ်။ပိုးကူးစက်နေသူတွေကလည်း28,018 ယောက်ရှိပြီလို့တရုတ်ကျန်းမာရေးကော်မရှင်ပြောခွင့်ရသူကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါရယ်။အခုလိုမျိုးကိုရိုနာဗိုင်းရပ်စ်ကိုကူးစက်ပြန့်နှံ့မှုတားဆီးနိုင်အောင်လို့တရုတ်နိုင်ငံကဒေသတွေမှာဖြည့်သွားလာမှုတွေကိုပိတ်ပင်ထားတယ်လို့ကျောင်းတွေလုပ်ငန်းတွေကိုလည်းဆက်ပိတ်ထားပါရယ်။အမေရိကန်နဲ့မြန်မာအပါအဝင်နိုင်ငံတော်တော်များများကတရုတ်ကလာတဲ့ခီးတွေတွေကိုတားမြစ်ကန့်တတ်နေပါတယ်။ရောဂါပိုးစတင်ပြန့်နှံ့တဲ့ဝူဟန်မြို့ကနေအမေရိကန်350လောက်ဟာလေယာဉ်နှစ်ဆင်းနဲ့ပုတ်ထူးလေးကပြန်လည်ထွက်ခွာလာခဲ့ကြပါတယ်။သူတို့ကိုကယ်လီဖိုးနီးယားပြည်နယ်ထဲမှာရှိတဲ့အမေရိကန်စစ်အခြေစိုက်စခန်းတစ်ခုမှာတည်ကြားထားပြီးတော့စောင့်ကြည့်မှာဖြစ်ပါတယ်။ဒီကနေ့ကြာသပတေးနေ့မှာလည်းအမေရိကန်တွေပါလာတဲ့လေယာဉ်တွေတရုတ်ကနေဆက်ရောက်လာဖို့ရှိတယ်လို့အမေရိကန်နိုင်ငံသားရေးဌာနကပြောကြားထားပါတယ်။အမေရိကန်လေကြောင်းလိုင်းတွေဖြစ်တဲ့ American Airlines နဲ့United Airlines လေကြောင်းလိုင်းတွေကတော့ဟောင်ကောင်ကိုပြန်တန်းတဲ့ခီးစဉ်တွေကိုယာယီရထားတယ်လို့ဗုဒ္ဓဟူးနေ့ကကြေညာပါတယ်။ဂျပန်နိုင်ငံယိုကိုဟာမာစိတ်ကမ်းမှာတီးခြားခွဲထားပြီးစောင့်ကြည့်နေတဲ့အပျော်စီးစိန်ခံတင်းမောကြီးပေါ်မှာကိုရိုနာဗိုင်းရပ်စ်ကိုကူးတူနောက်ထပ်ဆယ်ယောက်တွေ့ရှိတယ်လို့ဂျပန်တမ်းမာရီတာဝန်ရှိသူတွေကပြောပါတယ်။ဒါကြောင့်ခီးစဉ်နဲ့အမှုရမ်းစုစုပေါင်း3,900ပါလာတဲ့ Diamond Princess တင်းမောကြီးပေါ်မှာပိုးကူးဆက်သူအယောက်20ရှိသွားပါပြီ။တစ်ချိန်တည်းမှာပဲထိုင်ဝမ်ကနိုင်ငံတကာဂျင်းခံသင်းမောအလုံးကိုထိုင်ဝမ်စိတ်ကမ်းတွေမှာကန့်ကွက်ခွင့်မပြုဘူးလို့ဒီကနေ့ကြေညာခဲ့ပါတယ်။